ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာစစ်ကောင်စီတပ်တွေရဲ့တိုက်ခတ်မှုကြောင့်9လအတွင်းမှာဒေသခံ20ဦးသေဆုံးခဲ့ရပြီးဒေသခံ6000နီးပါးအိုးအိမ်စွန့်ခွာပြေးနေကြရတယ်လို့ကချင်အမျိုးသမီးအစည်းအရုံး Quad ကထုတ်ပြန်ပါတယ်။ဒီစစ်ပြေးဒုက္ခသည်တွေအတွက်အကူအညီလိုအပ်ချက်တွေရရှိဖို့ခက်ခဲလာတယ်လို့လည်းဒေသခံအကူအညီရေးအဖွဲ့တွေကပြောပါတယ်။ရန်ကုန်ကစုံစမ်းမင်းမင်းပို့ပို့တဲ့တရင်ကိုမတ်စုမြတ်မောပြပေးပါမယ်။
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာစစ်ကောင်စီတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်အရက်သားထိခိုက်မှုတွေရှိခဲ့တယ်လို့ကချင်အမျိုးသမီးအစည်းအရုံး Quad ကဝေဟေမချိန်ချောက်မှုအသစ်များဆိုတဲ့ခေါင်းစဉ်နဲ့ဂျွန်လာတရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။2021ခုနှစ်နိုဝင်ဘာလကနေစပြီး2022ခုနှစ်ဧပြီလအထိအရက်သားထိခိုက်နစ်နာမှုတွေကိုပြုစုထားတာဖြစ်ပါတယ်။အခုနှစ်အစောပိုင်းကာလတွေအတွင်းပူတာအိုဖားကန်နဲ့အေယာဝတီမြစ်ချောင်းတလျှောက်လေချောင်းတိုက်ခိုက်မှု5ခုကြောင့်2ဦးသေဆုံးပြီးကလေး6ဦးအပါအဝင်13ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်လက်နက်ကြီးပစ်ခတ်မှု73ကြိမ်ကြောင့်ဒေသခံ10ဦးသေဆုံးပြီးကလေးငယ်6ဦးအပါအဝင်အယောက်20ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဖော်ပြပါတယ်စစ်ကောင်စီတပ်တွေရဲ့ရန်တမ်းပစ်ခတ်တာကြောင့်အသက်9နှစ်အရွယ်ကလေးငယ်2ဦးအပါအဝင်17ဦးတေဆုံးခဲ့ပြီးတော့9ဦးဒဏ်ရာရခဲ့တယ်လို့လည်းအစိုးရခန်းစာမှာဖော်ပြပါဗျ။ကချင်အမျိုးသမီးအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူမဆန်ထွေကကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်လို့အခုလိုပြောပြပါဗျ
။လူမျိုးကြီးနဲ့ပြစ်တဲ့ကိစ္စရဖြစ်တဲ့အတွက်ကြောင့်မလို့လူတွေတေဆုံးတဲ့အကြောင်းလေပြီးလို့ရှိရင်လူတိုင်းဆိုင်ရာကျေးဇူးဖို့အတွက်ကြိုးစားတဲ့ကိစ္စကြီးကိုကျွန်တော်တို့အဓိက highlight လုပ်ထားတာဖြစ်တဲ့အချိန်ထဲမှာပဲနောက်တစ်ခုကတော့ဒီဒီသားတိုင်းအနေနဲ့ပေါ့နော်စစ်မြေပြင်မှာအာရသားတွေကိုအသုံးပြုတဲ့ကိစ္စတွေကိုကျွန်တော်တို့နိုင်ငံတွေ highlight လုပ်သွားတယ်ပေါ့
2021ခုနှစ်နိုဝင်ဘာလကနေ2022ခုနှစ်ဧပြီလအထိစစ်ကောင်စီတပ်ခလာရ39ခလာရ58တပ်မ33တို့ကဗမော်မြစ်ကြီးနားပူတာအိုဖားကတ်မြို့တွေမှာဒေသခံတွေကို PDF ဒါမှမဟုတ် KIA နဲ့ချိတ်ဆက်မှုရှိတယ်ဆိုပြီးပြည်သူ23ဦးကိုဖမ်းဆီးခဲ့တယ်လို့အပြင်းထန်ရိုက်နှက်စစ်ဆေးခဲ့တယ်လို့အစိုးရခန်းစာမှာဖော်ပြပါရှိပါတယ်။အင်ဂျန်ယန်မိုးမောက်ဖားကတ်နဲ့နမတူမြို့နယ်တွေမှာတော့စစ်ကောင်စီရဲ့ခမရ43တပ်မ33တပ်မ101တို့ကနေဒေသခံပြည်သူ43ယောက်ကိုလူသားတိုင်းဖြစ်ဖမ်းဆီးပြီးအတင်းအဓမ္မလုံအားခိုင်းစေမှုတွေရှိခဲ့တယ်လို့ Quad ရဲ့ဒီကနေ့ထုတ်ပြန်တဲ့အစိုးရခန်းစာမှာအသေးစိတ်ဖော်ပြပါရှိပါတယ်။မိုင်းပေါက်ခွဲတယ်လို့တန်နရနဲ့ဖမ်းဆီးခံရပြီးတော့ပြန်လွတ်လာသူတဦးကသူ့ကိုစစ်ကောင်စီကနေဖမ်းဆီးပြီးတော့ KIA နဲ့အဆက်အသွယ်ရှိသူဖြစ်ကြောင်းရိုက်နှက်ပြီးတော့ဝန်ခံခိုင်းခဲ့တယ်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ခေါ်ရမရစ်ဆန်ကြောက်လာတော့မှပြန်ရနဲ့နှက်ပြီးမှသူကညစီမိတ်ကြီးညစီကိုပစ်ဆန်နေချိလိုက်တော့ပဲအဲ့ဒါနဲ့နော်လည်းဘာမှမသိရဘာမှမကြည့်တော့ဘူး။အဲ့နောက်ပိုင်းလည်းရဲမစီတာတောင်ပြန်ခေါ်လာ
ပူတာအိုဖားကတ်မိုးမောက်မူဆယ်လာရှိုနမတူစတဲ့မြို့နယ်တွေအတွင်းကဒေသခံပြည်သူ 9,900 ကျော်ဟာအခုချိန်ထိစစ်ဘေးရှောင်စခန်းတွေနဲ့ဖျားကျောင်းတွေနောက်တောတောင်တွေထဲမှာစစ်ဘေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်သူတို့မှာစားဝတ်နေရအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ Quad ရဲ့ပြောရေးဆိုခွင့်ရှိသူမဆန်ထွယ်ကပြောပါတယ
်သူတို့အခုလောလောဆယ်ရဲ့အခြေအနေကအဲ့ဒီအနေနဲ့စာဝန်ကြီးကိုထိခဲ့တယ်ပြီးလို့ချင်းအဓိကတော့အဲ့ဂျမကြီးပေါ့နော်စာဝန်ကြီးနဲ့ဂျမကြီးကအထက်ကအများကြီးရှိတယ်ပေါ့သူတို့အနေနဲ့က
မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအကျက်တဲတွေပို့ပြီးတော့မှဆိုးဝါးလာတဲ့အတွက်လူသားချင်းစာနာတဲ့အကူအညီတွေကိုခွင့်ပြုပေးဖို့နဲ့လူမှုဝန်ထမ်းတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဆရာနာရှင်ကိုဖိအားပေးကြဖို့ဒေသရင်းကမိဖတ်နိုင်ငံတွေကိုအားပေးတိုက်တွန်းတဲ့အကြောင်းအမေရိကန်တန်ယုံကလည်းဧပြီလတုန်းကသတင်းထုတ်ပြန်ထားပါတယ်အာဆီယံကလည်းပဋိပက္ခတွေအတွင်းမြန်မာတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုမြန်မာစစ်ကောင်စီနဲ့ညှိနှိုင်းလှုပ်ဆောင်နေပါတယ်။လက်ရှိအဖြစ်တော့ပြည်တွင်းစစ်ဆောင်ပြည်သူကတသန်းလောက်ရှိနေပါတယ်။အများစုကတော့လူသားချင်းစာနာမှုအကူအညီတွေလက်လန်းဝဲနေတော့မယ်လို့ UNOCHA ကုလလူသားချင်းစာနာကူညီမှုညှိနှိုင်းရေးယူကသတင်းထုတ်ပြန်ထားပါတယ်ရှင်။